ဟုတ်ကဲ့အခုလိုရုရှားကယူကရိန်းကိုဝင်တိုက်လိုက်တဲ့ပေါ် ISP မြန်မာမဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute အဖွဲ့ Director ဦးအောင်သူငင်းက
ဒါတော့တော်တော်စိုးရိမ်စရာကောင်းတဲ့အနေထားဗျဒီစစ်ပွဲကိုအဆုံးမသတ်နိုင်ဘူးဆိုရင်ကဘာစစ်အထိလည်းဖြစ်သွားနိုင်တော့ဗောနော်အထူးသဖြင့်တော့နေတိုးပါဝင်ပတ်သက်လာနိုင်ရဲ့နောက်တစ်ခုကအမေရိကန်ပြည်ထောင်စုဘက်ကကူမယ်စသဖြင့်ဒါမျိုးတွေရှိတဲ့အခါကျတော့ဒီစစ်ပွဲကမထိန်းသိမ်းနိုင်လည်းဖြစ်သွားနိုင်တာဗောအဲ့ဒီအတွက်စိုးရိမ်ရပါတယ်ကျွန်တော်မြင်လာတော့ရုရှားကအင်အားကြီးတယ်အချိန်တို့အတွင်းမှာသူလုံမယ်ဆိုရင်တော့ယူကရိန်းကိုထိ ंछ ုံနိုင်သွားနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်မြင်တယ်ဗျအဲ့တော့ယူကရိန်းဘက်ကကြတော့လေမဟာမိတ်တွေဘက်ကကူမယ်လို့သာပြောတယ်ပေါ့နော်လက်တွေ့မှာကက်မယ်လို့ထင်တယ်လက်တွေ့ပေါ့နော်မြန်မာအရေးကိုအာရုံစိုက်မှုညော့သွားမယ်ဗျလူတွေကဟိုယူကရိန်းအရေးနဲ့ဒီကမ္ဘာအရေးကိုပို့ပြီးတော့အာရုံစိုက်မှုညားလာတဲ့အနေအထားရှိတယ်ပေါ့နော
်ဒါဖြင့်နောက်လိလသုံးသက်သူတူဖြစ်တဲ့သီဘောမြို့နယ်ကပြည်သူ့လွှတ်တော်အမတ်ဟောင်းဦးရဲထွန်းကလည်း
ရေဘူးရအပေါ်ရန်အမြင်နဲ့ကြည့်မယ်ဆိုရင်တော့ဒီအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုကိုအင်အားကြီးနိုင်ငံတစ်ခုကဝင်ရောက်ကျူးကျော်ဆွတ်ဖက်တိမ့်ပိုက်တယ်လို့ပဲမြင်စရာရှိတာပေါ့ဒါပေမဲ့တကယ်တမိုင်းနောက်ခံတဲ့ပြဿနာအရင်းခံကိုသိရင်တော့အဓိကအားဖြင့်တော့ငကိုစေးတိုက်ပွဲကာလမှာတုန်းကအရှိအုပ်စုနဲ့အနောက်အုပ်စုမယုံမကြည်ဖြစ်ရာကနေမဟာမိတ်ဖွဲ့ကြတာပေါ့ဗျာဖွဲ့ကြတော့အရှိအုပ်စုကစစ်အေးတိုက်ပွဲပြီးဆုံးသွားတဲ့အချိန်မှာအဲဒီဝါစောစာချုပ်စစ်စာချုပ်အဖွဲ့ပြိုသွားပြီးတော့သူ့ရဲ့မဟာမိတ်နိုင်ငံတွေကလည်းအနောက်အုပ်စုနေတိုးအဖွဲ့တွေရောက်သွားတယ်နောက်တစ်ခါဆိုဗီယက်ယူနီယံကြီးကပြိုသွားတဲ့15နိုင်ငံတဲကလည်းအခုယူကရိန်းမတိုင်ခင်ကအက်စတိုးနီးယားတို့လတ်ဗီးယားတို့ဒီနိုင်ငံတွေကလည်းဝင်သွားတဲ့အခါကျတော့ရုရှားနိုင်ငံကသူ့ကိုချိန်ချောင်းမှုတစ်ခုလို့မြင်တယ်သူတောင်းဆိုတာကဒီနေတိုးအဖွဲ့ထပ်မံတိုးချဲ့တာကိုရပ်ဆိုင်းပေးပါနောက်အရှေ့ဥရောပနိုင်ငံတွေကနေတိုးတပ်တွေဆုတ်ခွာပေးပါတောင်းဆိုတာအဲ့ဒါကိုညှိနှိုင်းလို့မရတာနောက်ဆုံးရုရှားနိုင်ငံကတော့အဲပြန်ပြီးတော့ကျူးကျော်ပြီးတော့သေချာအောင်ပြန်လုပ်လိုက်တဲ့သဘောပါပဲ
ဒီနေရာမှာ KNU ပြောခွင့်ရတဲ့နိုင်ငံသားကြီးအကြီးအကဲဖရိုစော့တော်နေကလည်းလုံးကျုံရေးသင်ခန်းစာရတယ်လို့ဆိုပါတယ
်ယူကရိန်းအနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်သူကငင်းငင်းနဲ့ပတ်သက်ပြီးတော့ဟိုဆိုဗီယက်ယူနီယံကပြိုကွဲတဲ့အချိန်မှာသူ့မှာနျူကလ িয়ার ရဲ့အများကြီးပိုင်ဆိုင်ကြံခဲ့တယ်လေဗျာအဲအမွေလိုမျိုးပေါ့နော်အဲသူ့ပါပါဒါပေမဲ့သူကြည့်ရတာတော့ငင်းငင်းဘက်မှာတော့တော်တော်လေးအာတန်တဲ့ပုံပဲအဲရောမလို့အဲနျူကလ িয়ার တွေကိုမထားတော့တဲ့အနေထားမှာရောက်သွားတယ်ပါလေဒါပေမဲ့အဲဒီတော့ရုရှားသူကဝါစီးပြီလို့ပြည်နေတဲ့အချိန်မှာတော့ဒီလိုအန်ဒီမရှိတော့ဘူးဆိုပေမဲ့နှစ်ပေါင်း30ကြာလာတဲ့အခါမှာရုရှားရဲ့အနေအထားတစ်ခုကဒေတာတစ်ခုလုံးဝမကောက်ဘူးဝေးကြီးမှရှိတဲ့ဟာတွေတောင်မှသူလက်လန်းမိနေသေးတာဖြစ်လာတဲ့အခါကျတော့လုံခြုံရေးနဲ့ကာကွယ်ရေးဘက်မှာတော့ short တော့မရဘူးဆိုတော့သင်္ကန်းကကောင်းရောက
်ဒီပေါ်ကြက်ခိုင်ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကတော့
တို့တို့နိုင်ငံတိုင်းဟာမိမိနိုင်ငံအမျိုးသားအကျိုးစီးပွားကိုဥထိပ်ထားကြတာဖြစ်တဲ့အတွက်ဒီနေ့ဝါအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်ရုရှားဘာပဲပြောအလုံးဟာမိမိရဲ့အာသာချက်ကိုအခြေပြုပြီးတော့မှမိမိနိုင်ငံရဲ့အကျိုးစီးပွားကိုကြိုတင်ကာကွယ်တဲ့ခင်ကျင်းတွေကိုတွေးနေရတာပေါ့ဒီရုရှားရဲ့နိုင်ငံအနေနဲ့ကြည့်မယ်ဆိုရင်ယူကရိန်းဒီတို့အဖွဲ့ဝင်ဖို့ကြိုးစားတာဟာသူ့နိုင်ငံရဲ့အချုပ်အခြာအာဏာကိုထိခိုက်နိုင်တယ်လို့ယူဆကြတာရှိလာတယ်နောက်ကအမျိုးသားအကျိုးစီးပွားအတွက်အန္တရာယ်ရှိတယ်လို့ယူဆတာဖြစ်တဲ့အတွက်ဒီကြိုးစားမှုရဲ့နောက်ကွယ်မှာကျောပေါ်နိုင်တဲ့အခင်ကျူကျူတင်းသုံးသက်ပြီးတော့ဒါလက်မှုရယူလိုက်တယ်လို့မြင်ရတာပေါ့ဒီကနေ့ပါတင်ကန်းသာရဖို့ရှိလဲဆိုတော့နိုင်ငံတိုင်းဟာမိမိနိုင်ငံရဲ့စီးပွားရေးအင်အားစီးအင်အားနဲ့မိမိနိုင်ငံအမျိုးသားအကျိုးစီးပွားကိုကာကွယ်နိုင်ဖို့ဆောင်ရွက်ပြင်ဆင်ထားတဲ့နေသူများကိုအကူအညီမိမိဒီရင်းအောက်ပဲအကူအညီဆောင်ရွက်ဖို့တင်ကန်းသာမျိုးတော့ကျွန်တော်တွေ့ရတာ
ပေါ့ဒါပေမဲ့အခုလိုချုပ်ချာအာဏာအကျိုးစီးပွားအပြင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းပြောခဲ့တယ်လို့ကမ္ဘာအင်အားကြီးနိုင်ငံတွေရဲ့အာဏာချိန်ခွင်ရှာညှိဖို့အတွက်ပါအခုလိုမလုပ်သင့်ပါဘူးလို့ NUG ပြောခွင့်ရတဲ့ဒုနိုင်ငံရေးဝန်ကြီးဦးမိုးစောဦးကဆိုပါတယ
်ကျွန်တော်တော့ဒီအချုပ်အခြာအာဏာပိုင်နိုင်ငံတခုကိုကျူးကျော်တဲ့ကိစ္စဘလို့နည်းနဲ့မှလက်ခံနိုင်ကြမရှိဘူးကုလသမဂ္ဂရဲ့ချာတာတို့နောက်တစ်ခါနိုင်ငံကဒီအခြားပေါ့နိုင်ငံရေးပုံသဏ္ဍာန်တွေအရစဉ်းစားပြီးတော့ထိန်းညှိတာတော့ပြဿနာမရှိဒါပေမဲ့အချုပ်အခြာအာဏာပိုင်နိုင်ငံတခုသိမ့်ပိုက်တိုက်ခိုက်ပြီးတော့မှအင်အားချိန်ခွင်ရှာကိုထိန်းညှိတယ်ဆိုတော့ဘလို့မှလက်ခံနိုင်ကြမရှိဘူးကမ္ဘာနိုင်ငံအသီးသီးရလည်းဒါနဲ့ပတ်သက်ပြီးအခုစန့်ကျင်နေတာ ကျွန်တော်တို့ကလည်းအဲ့နိုင်ငံတကာရဲ့သဘောထားနဲ့အတူတူပဲပေါ့လေ။အဲနောက်တစ်ခုကမြန်မာနိုင်ငံအပေါ်ကို direct တက်ရောက်မှုတော့မရှိနိုင်ဘူး။သို့တော့ဒီရုရှားကနေပြတော့မှဒီစစ်ကောင်စီကိုလက်နက်ရောင်းနေတာတွေပါတယ်ရှိတယ်ပေါ့။မဟာဗျူဟာမြောင်းသူတို့ဆက်ဆံရေးလို့ပါလို့ညာတို့ပြောထားတာလည်းရှိတဲ့အခါကျတော့ကျွန်တော်တို့နိုင်ငံပေါ်မှာဒီလိုမျိုးပဋိပက္ခတွေကူးဆက်မအောင်တော့မလိုလားဘူ
း။တကယ်တော့အခုဥရောပမှာဖြစ်နေတဲ့စစ်ပွဲကြီးကနေကမ္ဘာစီးပွားရေးကိုထိခိုက်လာပြီးအာရှနဲ့မြန်မာနိုင်ငံကိုပါတွယ်ဝိုက်ထိခိုက်လာနိုင်တယ်လို့သုံးသပ်သူတွေကစိုးရိမ်နေကြပါတယ်ခင်ဗျ